ချင်းပြည်နယ်ပလောဝမြို့နယ်ဘက်ကရွာသားတွေဟာတရုတ်ဒေသမှာစီးရဲတင်းမာနေတဲ့အခြေအနေကြောင့်ရခိုင်ပြည်နယ်ကြောက်တော်မြို့ကိုစစ်ဘေးတိမ်းရှောင်ရာကနေပြီးတော့အခုတော့ရခိုင်တပ်မတော် AA နဲ့ဆက်သွဲတဲ့ဆိုတဲ့ဆွတ်ဆွဲချက်နဲ့ဖမ်းဆီးခံထားရတယ်လို့နယ်မြေခံလွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။အဲ့ဒီရှင်းလဝရွာသားလူငယ်တွေအနေနဲ့စီးရဲပဋိပက္ခတွေထဲမှာဖမ်းဆီးခံရမှာကြောက်လို့သူတို့နေရက်ကနေတိမ်းရှောင်လာကြတာလို့မြို့ခံတွေကပြောပါတယ်။စီးရဲပဋိပက္ခတွေဖြစ်နေတဲ့ရခိုင်ပြည်နယ်အတွင်းကနောက်ဆုံးအခြေအနေတွေကိုတော့VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်ကြောက်တော်မြို့အတွင်းကိုစစ်ပြေးတိမ်းရှောင်လာကြတဲ့ချင်းပြည်နယ်ပလဝမြို့နယ်ရှင်းလဝရွာသား24ဦးနဲ့အင်ရှင်2ဦးကိုသတ်မတော်ရဲ့တန်ကြားချက်အရကြောက်တော်ရဲစခန်းကဖမ်းဆီးထားတယ်လို့ကြောက်တော်မဲဆန္ဒနယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးမောင်မောင်က VOA ကိုပြောပါတယ်။
တော်တိုက်ပွဲအခြေအနေကြောင့်ဒီလိုတဲ့လေလုံချုံမှုရှိလာကြအောင်အဲ့ဒါလိုလာတဲ့အခါမှာဒီအုံဆုံးလေးမုန်းစီလာနေပြီးတော့ရေတိအုံဆုံးမှုကအစ်တင်းနေတိုင်းရေတိအုံဆုံးမှုကလည်းနေလေအုံဆုံးမှုကိုကြောင်းကြအဲ့လိုနဲ့တားပြီးတော့ဒီလိုကနေရတော့ဒီနေတော့တနည်းလုံးပေါ်ကမှလည်းကနေတဲ့တဲ့ကောင်ရဲ့လောက်ပြီးဒီလိုကိုရီးယားဆိုမျိုးတွေစစ်တယ်ဒီလိုလာတဲ့ဥစ္စာတွေကိုမြည်တယ်မြတ်တဲ့ကောင်ကျော်ဆက်စပ်လာပြီးခွေးလည်းမှာဘယ်တော့တာပေါ့နော်ဒီချက်ချက်ရောက်ပေါ်တော့မလေးကပြန်တော့ဒီချက်ချက်ပေါ်မှာချက်ချက်ရောက်အဲ့ဒါတော့ကျွန်တော်တို့လည်းတော့လိုက်တဲ့အခါတရားရုံးကိုတော့တယ်ရေစကန်ဒီပါတွေတော့ရေစကန်တော့မရှိဘူးတရားရုံးကိုပေါ်တော့ရေနေပြီးတော့စစ်တွေကိုပို့လိုက်တယ်တရားလူကြီးနဲ့ပြုလို့မင်းနေတဲ့အခါမှာတော့စစ်ကောင်ကတီးနေတယ်ဆိုတော့တို့ဥမာခိုင်းနေရှိတယ်လို့တော့ပြောကြတယ်တက်ကဖန်လိုက်တာပေါ့နော်သုံးခွန်သားဆိုတဲ့တဲကဖန်ဆက်တာပေါ့ပုံမူတရားကဒီကတည်းလို့ပြီးအမှုဆုံးပြီးတော့ခိုင်းခိုင်းတာပေါ့နော
်အဲ့ဒီရှင်းလင်းဝရွာသားစစ်ဆောင်တွေဟာဇန်နဝါရီလ26ရက်နေ့ကပလောဝမြို့နယ်ရှင်းလင်းဝကျေးရွာထက်ခုံရွာနဲ့အကောက်ကြီးဝရွာဘက်မှာမြမတမတော်နဲ့ရခိုင်တမတော်အီအီတို့စိုက်ပွဲဖြစ်ပွားခဲ့ပြီးတမတော်ကနေရှင်းလင်းဝဒေသကရခိုင်လူငယ်တွေကိုဖမ်းဆီးစစ်ဆေးမှုတွေတင်းကြပ်လာတာကြောင့်နေရက်ကနေကြောက်တော်ဘက်ကိုသိမ်းရှောင်လာခဲ့ကြတာပါအဖမ်းဆီးခံရတဲ့ရှင်းလင်းဝရွာသားစစ်ဆောင်တွေဟာဒေသတွင်းစစ်ရေးပဋိပက္ခကြောင့်အကြောက်တရားနဲ့ကြောက်တော်ဘက်ကိုသိမ်းရှောင်လာတယ်လို့စစ်တွေမြို့ခံဦးစော်ဝင်းကပြောပါတယ
်စစ်ဆောင်တွေနဲ့တွေ့ကသူတို့ပြောတာတော့တစ်စိမ့်နေနေထူရတယ်များတယ်ကြောက်လန့်ကြတယ်အေးရှင်းလင်းဝရွာမှာတန်တရားနဲ့ဖမ်းခံထားရတဲ့လူငယ်တချို့ရှိရဲ့ပြောတယ်။အဲ့ဒီလူငယ်တွေဖမ်းလို့ငါတို့တွေကိုလည်းအဲ့လိုဖမ်းမလားအနာကျင့်မလားဆိုပြီးတော့ကြောက်လန့်ပြီးတော့ရေးလာကြတယ်။အဲ့လိုပြောရတယ်ခင်ဗျ။ဒီကြောက်တော်ကိုရောက်တဲ့စစ်ဆောင်တွေနည်းလေ
။မတရားသိမ်းဆက်သွယ်မှုပုံမှန်နဲ့ဖမ်းဆီးတရားစွဲဆိုခံစားရတဲ့သူ26ဦးကိုစစ်တွေမျိုးအမှတ်တရရဲစခန်းမှာထိန်းသိမ်းထားတယ်လို့သတင်းထွက်ပေါ်နေပေမဲ့လည်းသူတို့စခန်းမှာဖမ်းဆီး၆လောင်ထားတာမရှိဘူးလို့တာဝန်ကျရဲရာရှိသူကပြောပါတယ
်။ကျောင်းရဲစခန်းမှာလည်းမရှိပါဘူးဗျာ။ဖမ်းလည်းဖမ်းမထားပါဘူး။အခုကျောင်းရဲစခန်းမှာလည်းမရှိသေးပါဘူးဗျာ
။ဖမ်းဆီးခံထားရတဲ့ရွာသားတွေကိုစစ်တွေမျိုးအမှတ်တရရဲစခန်းမှာထိန်းသိမ်းထားတယ်လို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေကနေပြောဆိုချက်ကိုရဲစခန်းကညှင်းဆိုထားပြီးလက်ရှိစစ်တွေမျိုးရဲ့ပင်နေရာမှာထိန်းသိမ်းထားတယ်ဆိုတာကိုတော့အသေးမပြုတ်နိုင်သေးပါဘူး။ရှင်းလင်းဝရွာသားတွေနဲ့ကျောက်တော်အင်ရှင်အပါဝင်26ဦးကိုတမရခမရ3ခုငါသက်ကလေးတရားဆွဲဆိုထားတယ်ဆိုတဲ့ပြောဆိုချက်ပေါ်မှာအတည်ပြုချက်ရယူဖို့တမရသတင်းမှပြန်ကြားရေးဖွဲ့တွဲဖွဲ့တွင်မှုနဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ကတမရပြောခွင့်ရကိုအကြိမ်ကြိမ်ဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူး။တိုက်ပွဲနောက်ဆုံးသတင်းအနေနဲ့တော့ဖေဖော်ဝါရီလ2ရက်နေ့နဲ့3ရက်နေ့တွေကရခိုင်ပြည်နယ်ရထိတ်တောင်မြို့နယ်ကြောက်တန်းရွာနီးတစ်ဝိုက်မှာရခိုင်တမရကလည်းခြုံခုဘုံခွဲတိုက်ခိုက်တာတွေရှိခဲ့ပါတယ်။တနင်္ဂနွေနေ့ကကြောက်စမ်းရွာဝင်သရဏီဖြစ်ပွားတဲ့တိုက်ပွဲနဲ့ပတ်သက်လို့အေအေသက်ဖွဲ့တွေအနေနဲ့ကျေးရွာတွေကိုအကာအကွယ်ယူတိုက်ခိုက်တာဖြစ်ပြီးတောထဲမှာတိုက်ခိုက်တဲ့လို့တမတော်သတင်းမှန်ပြန်ကြားရေးဖွဲ့ဝင်အနောက်ပိုင်းတိုင်းစစ်ဌာနချုပ်ကပြောခွင့်ရဘူမူကြီးဝင်းစောဦးကသတင်းမီဒီယာတွေကိုပြောဆိုထားပါတယ်။စနေနေ့ကရတိတ်တောင်မြို့နယ်ရေဘုံနဲ့ကြောက်စမ်းရွာကြားအေအေဘက်ကဘုံခွဲတိုက်ခိုက်မှုဖြစ်စဉ်နဲ့ပတ်သက်လို့တော့ဘူမူကြီးဝင်းစောဦးကိုတနင်္ဂနွေနေ့မှာ VOA ကနေဆက်သွယ်မေးမြန်းချိန်ကအခုလိုပြောထားပါတယ်
။တိုက်ပွဲဖြစ်တာမဟုတ်ဘူးခင်ဗျ။အကြတာကားကိုမိုင်းချက်ကကျွန်တော်သုံးသက်တာကတော့ကျွန်တော်တို့တက်တယ်အသုံးပြုတဲ့ကားထင်ပြီးတော့မှဒီကောင်လေးမိုင်းဆွဲတိုက်ခိုက်တယ်နဲ့တူရဲတကယ်တမ်းဖြစ်တာအဲ့ဒါအကြတာကားပါကျွန်တော်တို့ရောက်သွားတဲ့အချိန်မှာတော့ကားမှာတော့လူတွေတယောက်မှမတွေ့ဘူးခင်ဗ
ျစစ်ရေးပဋိပက္ခမငိမ့်သေးတာနဲ့အမျှအရေးသက်6000ကျော်ရှိလာပြီးဖြစ်တဲ့စစ်ဆောင်ဒုက္ခသည်တွေစားရောက်နေထိုင်ရေးတာမကကလေးငယ်တွေရဲ့ပညာရေးအတွက်လည်းအခက်အခဲကြုံနေရပါတယ်ဗုဒ္ဓတော်မြို့နယ်ကចောင်းသားဥယျာဉ်89ဦးရှိတဲ့ဒုံသိန်းစစ်ဆောင်စခန်းကចောင်းသားတွေကြုံတွေ့နေရတဲ့ခက်ခဲကိုတော့အကူအညီပေးနေတဲ့ရခိုင်မျိုးဆက်သစ်လူငယ်ကွန်ရက်ဦးဆောင်သူကိုတန်းလှကအခုလိုပြောပါတယ်
အမှကျောင်းမှာကအလေတဲ့အဆင်မရှိဘူးကွာမူလာတဲ့အဆင်ရှိတယ်ကျွန်တော်တို့ဒီအလေတဲ့တက်ရတဲ့ကျောင်းသားကျောင်းသားတွေကခက်ခဲတယ်ဖြစ်တယ်ဟိုကကျောင်းတက်လို့မရဘူးပေါ့ကျောင်းတက်လို့မရဘူးဆိုတော့ဆာမပွေးကိုဘယ်လိုစစ်မလဲပေါ့ဆာမပွေးစစ်ဖို့အတွက်ကအခြားနေရာမှာစီစဉ်ရမယ်ဒါမှမဟုတ်ဆိုရင်အဲ့ဒီမူလာတဲ့ကျောင်းမှာပဲကျွန်တော်တို့ဆာမပွေးစစ်နေအောင်ပြင်ဆင်ရမယ်ဒီကလေးတွေကအမှအဝေးမှာသွားပြီးတော့ဆာမပွေးသွားစစ်ရမယ်ဆိုတဲ့ခါကျရင်ဒါဆမပြေဘူးရေမိဖတဲ့မှလည်းမလွတ်ဘူးရေအဲ့ကြောင့်ကျွန်တော်တို့ဒီဆာမပွေးခက်ခဲတာရှိတယ်
ဒီတော့တွင်မှာပဲရခိုင်ပြည်နယ်ကြောက်တော်ပုံနှံကျွန်းရတိတောင်ပူတိတောင်မောင်သောမြောက်ဦးမြေပုံမြို့နယ်တွေမှာရှိတဲ့ကြေးရွာတွေမှာအေအေဖွဲ့တွေရုံးနှုတ်ဝင်ရောက်နေတာကြောင့်မတင်ကားတဲ့လူနေအိမ်တွေကိုစစ်ဆေးသွားဖို့ရခိုင်ပြည်နယ်အစိုးရဖွဲ့ကနေဇန်နဝါရီလ27ရက်စွဲနဲ့ညွန်ကြားချက်ထုတ်ပြန်ထားပြီးနောက်ပိုင်းဒေသတွင်မှာစစ်ဆေးမှုတွေပုံမှုတင်းကျပ်လာနေပါတယ်ခင်ဗျာ။